ဆိုတာနော်အခုဖေဖော်ဝါရီလ19ရက်နေ့မှာကုန်ဆုံးသွားတဲ့သတင်းပတ်အတွင်းမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့သတင်းတွေတော်တော်များများပဲထွက်ပေါ်လာခဲ့တာကိုဖတ်ရှုကြားသိကြရပါတယ်အဲ့ဒီသတင်းတွေတဲကထူးခြားတဲ့သတင်းလေးတွေကိုရွေးထုတ်ပြီးတော့ကျွန်တော်တို့ဒီတင်းငွေတွေဆွေးနွေးပွဲစကားဝိုင်းမှာဆွေးနွေးသုံးသပ်သွားကြမှာပါဒီကနေ့အစီအစဉ်အတွက်ဖိတ်ခေါ်ထားတဲ့ပုံကိုယ်တွေကတော့နော်ဝေးနိုင်ငံက BMA ခေါ်မြန်မာသတင်းသမက်ကအတွင်းမူဒေါက်တာဥမ္မောင်မြင့်နောက်ကျွန်တော်တို့အမေရိကန်ပြည်ထောင်စုအခြေစိုက် GHB မြန်မာနိုင်ငံတရားမျှတရေးနဲ့လူအခွင့်အရေးအဖွဲ့ပြောရေးဆိုခွင့်ရှိသူဒေါက်တာဦးစိန်မြင့်ဒါအပြင်အမေရိကန်မှာပဲရှိနေတဲ့တင်ဘဝမဂ္ဂဇင်းအေဒါဂျိုဟောင်းဒေါက်တာဦးတင်မောင်တန်းတို့ဖြစ်ကြပါတယ်။ဒီပြီးခဲ့တဲ့သတင်းပတ်အတွင်းကသတင်းတွေထဲမှာမြန်မာနိုင်ငံသားရေးဝန်ကြီးဦးညံဝင်းကအင်ဒိုနီးရှားနိုင်ငံဂျကာတာမြို့ကိုသွားရောက်ပြီးတော့အင်ဒိုနီးရှားအစိုးရကောင်းဆောင်နေနဲ့တွေ့ဆုံဆွေးနွေးခဲ့တယ်ဆိုတဲ့သတင်းကိုဥစွာဆွေးနွေးပါမယ်။အဲ့ဒီနိုင်ငံသားရေးဝန်ကြီးနှစ်ဦးတွေ့ဆုံဆွေးနွေးပွဲအပြီးမှာသတင်းစာရှင်းလင်းပွဲတရကျင်းပပြုလုပ်ပါတယ်။အဲ့ဒီသတင်းစာရှင်းလင်းပွဲကိုဦးညံဝင်းကတော့မတက်ရောက်ခဲ့ပါဘူး။အင်ဒိုနီးရှားနိုင်ငံသားရဲ့ဝန်ကြီးကသူနဲ့ဥညံဝင်းနဲ့ဆွေးနွေးခဲ့တဲ့အကြောင်းအရာတွေကနေပြီးရှင်းလင်းပြောကြားသွားတဲ့နေရာမှာမြန်မာနိုင်ငံမှာဖွဲ့စည်းအုပ်ချုပ်ပုံဥပဒေမူကြမ်းရေးဆွဲနေတဲ့ကိစ္စကိုအခု2009ခုနှစ်မှာအပြီးသတ်ရေးဆွဲမယ်လို့ပြောကြားသွားတယ်ဆိုတာကိုတဆင့်ပြန်ပြီးတော့ပြောပြခဲ့ပါတယ်။အဲ့တော့ဖွဲ့စည်းပုံဥပဒေမူကြမ်းကိုဒီအမျိုးသားညီလာခံကျင်းပပြုလုပ်ပြီးတော့ရေးဆွဲဖို့ကြိုးစားနေကြတာနှစ်လည်းတန်ကြာခဲ့ပါပြီ။အမျိုးသားညီလာခံကို1993ခုနှစ်ကတည်းကစပြီးတော့လှုပ်လာခဲ့ကြတာအခုဆိုရင်တက်ကြည့်2009ခုနှစ်ရောက်နေပါပြီ။ဘယ်နိုင်ငံမှမှဖွဲ့စည်းပုံစီမံမှုချမ်းရေးဆွဲတာဒီလောက်နှစ်ကာလကြာရှည်အောင်လဲလုပ်ခဲ့တယ်ဆိုတော့မကြားမိခဲ့ဘူးပါဘူး။အဲ့တော့ဒီဖွဲ့စည်းပုံမူချမ်းကိုအခုဒီနှစ်မှာအပြီးသတ်ရေးဆွဲမယ်ဆိုတာကဒီအနောက်နိုင်ငံတွေနဲ့အာဆီယံနိုင်ငံတွေကပြည်ပကနေပြီးတော့ဖိအားပေးမှုတွေတနေ့တဲ့တနေ့များလာလို့များဒီကျေနပ်အောင်ပြောသွားတာလားဆိုတာကျွန်တော်တို့စဉ်းစားမိပါတယ်အဲ့တော့ဒီသတင်းနဲ့ပတ်သက်ပြီးတော့ဆရာဦးစိန်မြင့်အနေနဲ့ဘယ်လိုများသုံးသပ်မိလဲဆိုတာကျွန်တော်တို့ကြားပြသည်ခင်ဗျ
ကျွန်တော်တို့အကလုံးနဲ့သိကြတဲ့အတိုင်းဒီအခြေခံဥပဒေကိုဆွဲမြင်နေတာဒီနာပတ်စစ်ဆိုတာအရင်နဝတာအစိုးရနဲ့စပြီးဆွဲခဲ့တာလေအခုဆို30နှစ်တောင်ကြာသွားပြီအခုနောက်ဥက္ကမောင်ကြီးပြောလို့ဒါကဘာမှအတော့ကြာတဲ့ဒီအချင်းကြာဆုံးဒီဖွဲ့စည်းအုပ်ချုပ်ပုံရေးဆွဲတဲ့စီဝေးကြီးပမာပြီးမှာပဲရှိနေတယ်ကျွန်တော်တို့အကလုံးကသိနေတော့တော်တော်လေးအာဝေါ်စရာကောင်းတယ်အဲ့တော့ခုပြီးမယ်ဆိုရင်တော့ကျွန်တော်တို့ကတော့အဲအနည်းဆုံးတော့ပုံသတ်မှတ်တယ်မှတ်တိုင်တခုတော့ရောက်ပြီဆိုကျွန်တော်တို့ကသတ်မှတ်တယ်လေအဲ့တော့အဲ့တော့ဆက်ပြီးတော့အဲ့ရနေဘာလို့ဆက်လို့မလဲဆိုတော့ကျွန်တော်စောင့်ကြည့်မယ်ဒါပေမဲ့အဲ့ဒီရောက်လာတဲ့ခီးမှာကျွန်တော်တို့ကသူတို့စစ်တပ်အနေနဲ့ကသူတို့တခြားလူတွေကိုမပါဘဲနဲ့အထူးဖြင့်ကျွန်တော်တို့ဒီဒီမိုကရေစီဖက်ကလူတွေမပါဘဲနဲ့သူတို့ကြီးပဲသူတို့လူချင်းနဲ့အချွေကြီးအုပ်ချုပ်ပုံကိုဆွဲဝါရမယ်ဆိုလို့ရှိရင်တော့ဒါအကုန်လုံးကလက်ခံနိုင်လားလက်မခံနိုင်လားဆိုတာမေးစရာဖြစ်လာတယ်လေအဲ့တော့တိုင်းပြည်အကုန်လုံးကလက်ခံနိုင်လားလက်မခံနိုင်ဘူးလားဆိုတာအဲ့ဒီမေးဖို့လည်းကျွန်တော်တို့ကမေးဖို့လိုသေးတယ်ဘာလို့ဆိုဖွဲ့ကြီးအုပ်ချုပ်မှာရှိတဲ့အချက်လက်တွေဆွေးနွေးဖို့အတွက်ကတခြားအကုန်လုံးအလုံးကပါဝင်ပြီးဆွေးနွေးနိုင်မှလားတကယ်ပန်ခံတဲ့အခြေခံဥပဒေလို့ကျွန်တော်တို့ကသတ်မှတ်လို့တိုင်းပြည်လုံးမှာပါရှိတဲ့လူတွေပေါ့နော်ရှိတဲ့လူတွေကကိုယ်စလဲပြုပြီးဆွေးနွေးမယ်အဲ့ဒါကိုဆွေးနွေးခွင့်မပေးဘဲနဲ့ကိုလိုချင်တဲ့ခေါ်ဖို့ပဲရွေးပြီးတော့ဒါဆွေးနွေးသွားမယ်ဆိုရင်တော့ဒါတော်တော်များများဒါပြည့်စုံမယ်လို့ကျွန်တော်တို့မထင်ဘူးအဲ့ဒါလို့ကျွန်တော်မြင်တယ်လေ
ဟုတ်ကဲ့အခုလည်းပဲဒီအမျိုးသားညီလာခံကျင်းပပြီးတော့ဒီဖွဲ့စည်းပုံမူကြမ်းအတွက်ကိုဆွေးနွေးနေကြတာကုလသမဂ္ဂအဖွဲ့ကြီးကစပြီးတော့နိုင်ငံရေးချားကနေပြီးတော့စောင့်ကြည့်နေကြတယ်စောင့်ကြည့်နေကြပြီးတော့ဒီညီလာခံမှာတက်နေတဲ့ကိုယ်စည်းတွေကလည်းပဲဒီနာဝတာနာအဖစေဆိုးရကနေပြီးတော့သူတို့စိတ်ကြရွေးထားတဲ့ကိုယ်စားလှယ်တွေဖြစ်နေတယ်။နောက်အဓိကကြတဲ့ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကကိုယ်စားလှယ်တွေမပါဘူးဆိုတဲ့အတွက်ကြောင့်ဒီညီလာခံကတော့ဖြစ်ရင်ဟိုစစ်မှန်တဲ့ဆွေးနွေးမှုတွေမပေါ်ပါဘူးဆိုပြီးတော့လည်းဝေဖန်နေတာလည်းကြားရတာပဲခင်ဗျ။ဥတီမောင်တန်းကောပြောပါအောင်ခင်ဗျဘယ်လိုများဒီကိစ္စကိုမြင်ပါသလဲ
။ဒီပါဝင်ပတ်သက်တဲ့နိုင်ငံရေးမှာပေါ့နော်ပါဝင်ပတ်သက်တဲ့လူတွေအားလုံးမပါဘူး။နောက်ပြီးတော့ဒီလူလူကရွေးကောက်တင်ောက်ထားတဲ့လူတွေလည်းမပါဘူးဆိုတော့ပေါ်လာမဲ့ဖွဲ့စည်းပုံဒီကဥပဒေရဲ့အများလက်ခံနိုင်မှုမှာအင်မတန်အားနည်းတာပေါ့လေဆိုတော့အဲ့ဒီဖွဲ့ရုပ်ချုပ်ပုံချီကဥပဒေကိုလူစန္ဒခိုင်ပဲထုတ်တဲ့အခါမှာလူလူကလက်ခံမလားလက်မခံဘူးလားပေါ့လေဆိုတော့အချက်ပေါ်မှာအတူအရင်ဆုံးမူတည်လိုက်မယ်ထင်တယ်တကယ်လို့လူလူကအဲလက်ခံမယ်ဆိုလို့ရှိရင်တော့ဒုတိယအဆင့်အနေနဲ့အဲ့ဒီဖွဲ့ရုပ်ချုပ်ပုံချီကဥပဒေမှာမျိုးသားဒီမိုကရေစီဖွဲ့ချုပ်အဲ့ဒီ ပဇိုးချုပ်ပုံချီကဥရိယလုပ်တဲ့ရွေးကောက်ပွဲမှာမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကိုပါဝင်ခွင့်ပြုမလားမပြုဘူးလားပေါ့လေပါဝင်ခွင့်ပြုတယ်ဆိုလို့ရှိရင်တက်လာတဲ့ပါဝင်ခွင့်ပြုမယ်ပြီးတော့ရွေးကောက်ပွဲကလည်းအဲခိုးတာဖြစ်ဘူးပေါ့လေဆိုတော့ဟိုခုနပြောတဲ့မက်ဆယ်စီယုံမှုမှာတရားမျှတမှုတွေကတော့ရှိနိုင်တယ်လို့ကျွန်တော်မထင်ဘူးနော်အဲမခိုးဘူးဆိုလို့ရှိရင်တော့ဒီဝဲတက်လာတဲ့ဆိုရကငါငါအတိမတ်ပြမှုကိုရသွားလိမ့်မယ်လို့ကျွန်တော်ထင်တယ်
အမေဟိုဥဒမောင်တန်ခရဒီရွေးကောက်ပွဲဆိုတာကကျွန်တော်တို့အဝေးကြီးလိုပါသေးတယ်အခုတို့တို့ကဒီပွဲစည်းပုံမူကြမ်းရေးဆွဲပြီးသွားရင်ပြည်သူ့ဆန္ဒခံယူပွဲကျင်းပပြုလုပ်ပြီးတော့ပြည်သူတွေကနေပြီးဒီထောက်ခံနေဆိုတော့ဒီအခြေအနေကိုတို့တို့ယူကြအောင်ပါပါเนาะအဲ့တော့
ကျွန်တော်ပြောတယ်အဲ့ဒါလေကျွန်တော်ပြောတာခင်ဗျာထောက်ခံပြီးလို့ရှိရင်ရွေးကောက်ပွဲကိုလာမယ်เนาะရွေးကောက်ပွဲမှာ NLD ပါခွင့်မပါခွင့်ပေါ်မှာမူတည်ပြီးတော့တက်လာတဲ့အစိုးရတရားဝင်မှုမမှုရှိမယ်။ဒါကကျွန်တော်တို့ကကြည့်ရမှာကအကြောင်းလဲတစ်ခုကိုသွားနိုင်လားမသွားနိုင်လားအစိုးရဘက်အတင်းနဲ့ပေါ့။သူကဒီလမ်းကြောင်းကိုသူဆက်သွားနေလို့ရှိပေါ့
။ဖွဲ့စည်းပုံမူကြမ်းကိုဟုတ်ကဲ့အဲ့တော့ပြည်သူလူထုကနေပြီးတော့ပြည်သူစန္ဒခံယူပွဲကျင်းပတဲ့အခါမှာထောက်ခံမှုအပြည့်အဝပေးလိမ့်မယ်လို့ယူဆထားတယ်ပေါ့လေ
။ဟုတ်ကဲ့မယ်ပေးမလားမပေးမလားကျွန်တော်တို့မပြောနိုင်ဘူးလေ
။ဟုတ်ကဲ့မပေးကြဘူးဆိုလို့ရှိရင်ရော
မပေးရဘူးဆိုရင်သူဘာမှလုပ်လို့မရဘူးလေ
။ဟုတ်ကဲ့။
တုံရင်းမယ်။မပေးရရင်တုံရင်းမယ်။ပေးမယ်။နော်။မဲကပေးတဲ့အခါမှာလဲမဲခိုးမယ်မခိုးဘူးဆိုတဲ့အခြေအနေနဲ့ရရှိလာပြန်တယ်။မဲခိုးမယ်ဆိုရင်ဘူးလိုရှားမှုဖြစ်နိုင်သလားပေါ့။မဲမခိုးဘူး။မဲမခိုးလို့ရှိရင်သူလူလူကအတိမပြုတ်ပေးတာရှိမယ်။အတိမမပြုတ်တာရှိရ။အတိမမပြုတ်တာဆိုလို့ရှိရင်တုံရင်းမယ်။အတိမပြုတ်တယ်ဆိုလို့ရှိရင်တော့ခုနရွေးကောက်ပွဲအစီအစဉ်ဆက်သွားမှာလေ။အဲ့တော့အခုချိန်မှာကျွန်တော်တို့ကဘာမှပြောလို့မရနိုင်ဘူး။ဆိုတာကတော့အခုချိန်မှာကျွန်တော်တို့ပြောနိုင်တာကတော့လက်ရှိလုပ်နေတဲ့ဖွဲ့စည်းအုပ်ချုပ်ပုံခြေကဥပဒေဟာပါဝင်ပတ်သက်တဲ့လူတွေအပါဘူးပြည်သူလူထုရေကောက်တင်မြောက်ထားတဲ့လူတွေမပါတဲ့အတွက်ကြောင့်မို့ဒီဖွဲ့စည်းအုပ်ချုပ်ပုံခြေကဥပဒေကိုဖြစ်အများနိုင်ငံရေးအင်အားစုတွေကလက်ခံနိုင်မှာမဟုတ်အတိတ်တွေကပါလေဒီမှာနိုင်ငံရေးပဋိပက္ခကိုဒီဖွဲ့စည်းအုပ်ချုပ်ပုံကမဖြေရှင်းနိုင်ဘူးဖွဲ့စည်းအုပ်ချုပ်ပုံခြေကဥပဒေဆိုတာဒီဖွဲ့စည်းတရအတွင်းထဲမှာရှိနေတဲ့အတူတဲ့အင်အားစုတွေအမျိုးမျိုးတွေဘလို့အတူတူလောက်ကြမယ်ဆိုတဲ့ရွေးချက်နဲ့လောက်တာအဲ့ဒီရွယ်ချက်ကိုမပြည့်မီဘူးလို့ပြောရမှာပေါ့လက်ရှိအချိန်လေးဒီပဲပြောမယ်ဆိုရင်တော့ဒီလောက်ပဲပြောရမှာပေါ့
ဟုတ်ကဲ့ဥဒမောင်သားပြောသွားတာလည်းပဲမှန်ကန်တဲ့အချက်တစ်ချက်ပါပဲဒီကိစ္စနဲ့ပတ်သက်ပြီးဥမော်မြင့်ကရောဘယ်လိုများသုံးသပ်မိလဲခင်ဗ
ျဟုတ်ကဲ့ဒီကျွန်တော်အနေနဲ့မြင်တာပေါ့လေမြင်တာကဒီအခုသတင်းပေါ့ဒီအခြေခံဥပဒေကို2009ခုနှစ်မှာပြီးတက်မယ်ဆိုတဲ့သတင်းပေါ့လေအဲ့ဒီသတင်းကတော့ထုံးစံအတိုင်းပဲဆယ်စုအနေနဲ့သူကတရားဝင်ပြောလေပြောတာသိမ့်မရှိပဲနဲ့တိုင်းလူပြည်သားတွေကိုတိုက်ရိုက်ပြောတာမျိုးသိမရှိပဲနဲ့ဒီထိုင်းဝန်ကြီးချုပ်ရဲ့ပါဇက်ကိုငှားပြီးတော့ပြောခိုင်းလိုက်အင်ဒိုနီးရှားမှာလည်းအခုလိုပဲပါဇက်ကိုငှားပြီးတော့ပြောခိုင်းလိုက်အဲ့ဒီတော့ပဲသူတို့လုပ်နေတာပါဒါပေမဲ့လို့တဲလောက်ကတခုပါရှိတယ်ဆိုလို့ရှိရင်ကျွန်တော်ဒီတပ်ဆန်ညပါတီရဲ့ဒီထွေထွေတွင်းမှုကလည်းသိမချခင်ကလေးရဲ့သိမချခင်ကလေးကမှပြောသွားတာတချက်ရှိပါတယ်သူကဒီအခြေခံဥပဒေဟာ2009ခုနှစ်လောက်မှာအပြည့်ရေးဆွဲနိုင်နေတယ်သူတို့မျှော်လင့်တယ်2008ခုနှစ်မှာရွေးကောက်ပွဲဖြစ်လာနိုင်တယ်ဆိုပြီးတော့အဲသူတို့ကမျောလင့်တယ်အဲ့ဒီရွေးကောက်ပွဲမှာလည်းသူတို့အခြေအနေကောင်းတယ်ဆိုပြီးသူတို့မျောလင့်တယ်ပေါ့လေအဲ့ဒီမျောလင့်ချက်သုံးကိုသူပြောသွားတာမျိုးရှိပါတယ်ဆိုတော့သောသောကဦးခင်မောင်ကြီးပြောသလိုပေါ့လေဒီရွေးကောက်ပွဲကအဝေးကြီးလိုပါသေးတယ်ဆိုတဲ့ကိစ္စဟာစေစိုးအပေါ်မှာမူတည်တယ်သူတို့တကယ်သာမြန်မြန်ဆန်ဆန်လုပ်ချင်တယ်ဆိုလို့ရှိရင်သူတို့လုပ်လို့ရတယ်သူတို့အချိန်ဆွဲချင်တယ်ဆိုလို့ရှိရင်လည်းသူတို့ဆွဲလို့ရတယ်ဒီအချိန်ဆွဲတယ်ဆိုတဲ့ကိစ္စနဲ့ပတ်သက်ပြီးပြန်ပြောမယ်ဆိုလို့ရှိရင်ဒီကျွန်တော်1990ခုနှစ်ဒီကျွန်တော်ပြန်သွားအောင်ပါဘာကြောင့်လဲဆိုတော့ဒီအမျိုးသားညီလာခံဆိုတဲ့ကိစ္စဟာ1990ခုနှစ်ရွေးကောက်ပွဲရလဒ်ကိုအတိအမှတ်မပြုကျင်တဲ့အတွက်ကြောင့်သူတို့လုပ်တာပါအဲ့တော့အဲ့ဒီအမျိုးသားညီလာခံကိုလောကချင်းယူရချက်မှာအဓိကအချက်အားဖြင့်ကြည့်မယ်ဆိုရင်ကျွန်တော်မြင်တာကနှစ်ခုရှိတယ်တစ်ခုကတော့ဒီ NLD ကိုအာဏာမပေးကျင်တဲ့အတွက်ကြောင့်တောင်းမလို့ရှိရင် NLD ပေါင်းဝင်ရွေးကောက်ခံရတဲ့လူတွေကိုအာဏာမပေးကျင်တဲ့အတွက်ကြောင့်ရှားပြတ်ထိုးတဲ့အစီအစဉ်နောက်အစီအစဉ်တစ်ခုကဒီစစ်တပ်ကနေအဲ့ဒါနိုင်ငံရဲ့ဒီရှေ့ရေးမှာဥဆောင်ဥရဲ့ထာဝရပြုနိုင်မဲ့အခြေခံဥပဒေမျိုးပေါ်လာဖို့အတွက်အဲ့ဒါသူတို့ကလပန်ထိုးတဲ့သဘောမျိုးအဲ့ဒါသူတို့လုပ်တဲ့အစီအစဉ်မှာဆိုတော့တကယ်ပြောမယ်ဆိုအရာရာဟာသူတို့လက်ထက်မှာရှိနေတယ်ဒါပေမဲ့လို့လည်းအရာရာဟာသူတို့ဖြစ်စေချင်လို့ဖြစ်မလာပါဘူးအထူးသဖြင့်ဒီတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကိုဒီအခြေခံဥပဒေမှာအခြေခံဥပဒေရေးဆွဲရေးကိစ္စမှာမျိုးသားညီလာခံကိစ္စမှာဒီဆွဲပြီးတော့ခေါ်လိုက်တဲ့အခါမှာသူတို့ဘက်ကနိုင်ငံလိုလားတဲ့ကိစ္စတွေသူတို့ဘက်ကအာဏာလိုလားတဲ့ကိစ္စတွေဒါတွေဝင်လာတဲ့အတွက်ကြောင့်အမျိုးသားညီလာခံကြံ့ကြာသွားတာပါစစ်ဆိုးရတာပဲတမင်တကာအချိန်ဆွဲလို့ကြံ့ကြာရတယ်ဆိုတာတော့မဟုတ်မယ်လို့ကျွန်တော်မထင်ဘူးသူတို့မှလည်းသူတို့ခက်ခဲရှိလို့ဒါပေမဲ့လို့အဲ့ဒီခက်ခဲတွေကိုသူတို့ကကြော်လွှားပြီးပြီဆိုတဲ့အနေအထားမှာရှိပါတယ်ဒါကြောင့်လည်းသူတို့ဘက်ကရုံုံကြည်ကြည်နဲ့ဟာလာဒီ2009ခုနှစ်မှာကျွန်တော်တို့ဒီအခြေခံဥပဒေကိုပြီးအောင်ဖျက်မယ်ဆိုတဲ့သဘောမျိုးပြောနေတာလို့ကျွန်တော်မြင်ပါတယ်ခင်ဗျ
ဟုတ်ကဲ့ ဥမောမြင့်အနေနဲ့ကတော့ရှိနိုင်တဲ့အခက်အခဲတွေကိုစဉ်းစားပြီးတော့ပြောသွားတာပေါ့လေ။ဒါပေမဲ့လို့ဒီဘက်မှာဒီမိုကရေစီအင်အားစုတွေတော်တော်များများကတော့စစ်တပ်ကအာဏာကိုလွှဲမပေးခြင်းလို့တမင်တကာကိုပဲအချိန်ဆွဲနေတယ်ဆိုပြီးတော့ဟလာဆွဆွဲပြောကြားနေတာတွေလည်းပဲတစ်ချိန်လုံးကျွန်တော်တို့ကြားနေရတာပဲ။ဒါကလည်းပဲ
အဲ့ဒါဆိုဥခမောင်းနေကိုတော့ဖြတ်နေပြီ။
ဟုတ်ကဲ့ပြောပါမယ
်။ဘုဖွဲ့စည်းအုပ်ချုပ်ပုံကအတက်ကြီးဆိုရေးအတွက်လှုပ်ထားတဲ့ဖွဲ့စည်းအုပ်ချုပ်ပုံဖြစ်တယ်။အတက်ကလည်းအာဏာလွှဲမပေးခြင်းလို့ဆိုတော့အဲ့ဒီအယူဆနှစ်ခုဒါကြောင့်မို့အချိန်ဆွဲနေတယ်ဆိုတာကဒီဝီယောတိလေးဖြစ်မနေဘူးလား
ကိုလိုသာက
ဖွဲ့စည်းအုပ်ချုပ်ပုံကစစ်တပ်ကိုလည်းအကျိုးပြုတယ်စစ်တပ်အုပ်ချုပ်ရေးဖြစ်အောင်လည်းလှုပ်ထားတယ်ပြန်ပြန်လည်းမသွားတာကအချိန်ဆွဲနေတာဖြစ်တယ်ဆိုတော့စဉ်းစားချက်ပေါ့နော်ကျွန်တော်အဲ့ဒါလေးတစ်ချက်လည်းလေ
းဟုတ်ကဲ့ကျွန်တော်တို့ကြားရတာလည်းလို့ပေါ့လေစစ်တပ်ကတတ်နိုင်သမျှတော့ဟလာဘူတန်းနိုင်သမျှရနိုင်သမျှအချိန်ကုန်တော့ဆွဲထားမယ်မရနိုင်တော့တဲ့အဆုံးကြရင်တော့လွှဲရတော့မယ်ဒီလိုလွှဲတဲ့အခါကျရင်သူတို့ကနေပြီးတော့ဟုတ်လား
ဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေကအဲ့ဒီလောက်ကျင်တဲ့ဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေကစစ်တပ်အုပ်ချုပ်ရေးအခုရှိနေတဲ့အုပ်ချုပ်ရေးနှစ်ခုကိုရှင်းလိုက်ရင်စစ်တပ်အတွက်အကဲသိမ့်မတာဘူးဆိုတဲ့အဓိပ္ပာယ်များထွက်မနေဘူးလား
ကျွန်တော်မြင်တာကတော့
ကျွန်တော်တို့တခြားကသက္ကနာကိုစဉ်းစားပုံကခုနအချိန်ဆွဲဖို့ဆိုတာတဲ့အခြားအကြောင်းတွေမဖြစ်နိုင်ဘူးလ
ားအဲ့ဒါ
ကျွန်တော်ပြောနေတာဆိုတော့အချင်းဆွဲဖို့ဆိုတဲ့ဟာနဲ့ကျွန်တော်တို့ကညီကုန်းချုပ်ချက်ကိုအများအားရောက်နေမယ်ဆိုရင်ကျွန်တော်တို့ကဘာကြောင့်ဆိုတဲ့ပြဿနာဖြစ်ရှင်တဲ့ပြဿနာကိုရှာတဲ့နေရာကိုမရောက်တော့
ဘူ
း။အဲဒီအချင်းဆွဲတယ်ဆိုတဲ့စဉ်းစားမှုကဝီယောတိဖြစ်နေတယ်လို့ကျွန်တော်ကယူဆတယ်လေ။အ
ဲ
ဒါကြောင့်
ဟုတ်ကဲ့ဒေါက်တာဆင်မင်းကပြောမလို့လဲ။
ဆရာဦးတမောင်သားပြောတယ်ကျွန်တော်အဲ့ဒါလည်းခံတယ်အဲ့ဒါအကြောင်းကတော့ရှိတယ်လေအကြောင်းရှိတာကျွန်တော်တို့အဲတိအချက်ကတော့ကျွန်တော်တို့စစ်တပ်ကသူတို့ဒီတိုင်းဆက်ပြီးတော့အဲဒီစစ်အာဏာဟိုမီလီတရီဟိုဂါဗာမန့်နဲ့ဆက်ပြီးသွားလို့ကတော့မရဘူးသူတို့လည်းသူတို့တနည်းတဖုံကတော့သူတို့အရသာဟိုအရင်တော့အရင်တော့မဆလာဦးနေဝင်ပြောင်းတယ်လို့ပေါ့ဒါတွန်လိုင်းကောင်စီကနေသူတို့မြန်မာဆိုရှယ်လေးကောင်စီအဲဆိုရပြောင်းလို့ပေါ့ဒါသူတို့ပြောင်းနေတယ်ပြောင်းမှုအတွက်ကဒါနဲ့အဓိကခုနပြောတဲ့ကျွန်တော်တို့1990 election မှာအန်အဒီရနိုင်ထားတဲ့ရလာနေတော့ပြည်သူလူထုကလည်းဒါကိုဒီမိုကရေစီကိုအားပြီးတော့သူတို့ဒါကိုသူတို့ပြည်သူလူထုကသူတို့ပြောင်းဖို့သူတို့ကြိုးစားနေတာဒါကြောင့်မလဲဒီကြံ့ခိုင်ဖို့ဖို့ရေးဖွဲ့ပြီးအခုသူတို့အင်အားတွေဖွဲ့ပြီးတော့ဒီပြည်သူကိုသူတို့ကသူတို့နောက်မှာရှိပါတယ်ဆိုတော့သူတို့တင်းအချက်ပြကြင်းနဲ့နှစ်အချက်အင်အားစမ်းနေပြည်ကျွန်တော်တို့NLD ကိုထောက်ခံတဲ့ပြည်သူလူထုနဲ့သူတို့အခုသူတို့ဖွဲ့ထားတဲ့ယုံကြည်ရှိတယ်မယုံကြည်ရှိသည်လူဖွဲ့ကြမ်းဆန်ဖွဲ့ဖွဲ့ဖွဲ့သူတို့အင်အားစလူထုအင်အားကိုသူတို့ပြန်ဆန်းနေတာလူထုအင်အားပြန်ဆန်းပြီးကျွန်တော်မြင်တာကတော့အချိန်ရလာပြီးသူတို့ခုနပြောတဲ့ယူကောက်ပွဲဒီ referendum ယူတော့မယ်ဟုတ်လားအဲ့ဒါကိုယူမယ်ဆိုရင်သူတို့အနေနဲ့ဒါပထမဆုံးခုံကြော်ကြော်လွှားမယ်အချက်မှာသူတို့ဒါရနိုင်မလားခင်နိုင်မလားဟောနာသူတို့ကဒီအခြေခံဥပဒေမှာကျွန်တော်တို့ထည့်ထားပြီးသားဒါအစိုးရဒါ 25% ရမယ်အာနေမြန်မာလည်းအကုန်လုံးရှိသမျှအဖွဲ့စည်းမှာအကုန်လုံးစစ်တပ်က 25% ယူမယ်ဆိုအကုန်လုံးထည့်ထားပြီးသားဒါဟုတ်သူတို့ကလုံးဝတခြားနိုင်ငံရေးအဖွဲ့အစည်းတွေနဲ့လုံးဝဆွေးနွေးခွင့်မပေးဘဲနဲ့သူတို့ကဒါသူတို့လိုချင်တဲ့ဟာကိုရွေးဆွဲပြီးတော့ဒါအတိအပြုဖို့လုပ်နေတာဒါပေမဲ့ခုနပြောလို့ဘယ်အချိန်မှဒီပြုနိုင်မလဲဆိုတော့ခုနပြောလို့ပြည်သူလူထုကိုသူတို့အားကားနေတာသူတို့ဘက်ကလူတွေနဲ့သူတို့ဘလောက်သူတို့ဒီလူတွေကိုဒါတံပြန်လုပ်နိုင်မလဲဆိုတော့သူကြိုးစားနေကျွန်တော်တော့အဲ့ဒါလိုမြင်တယ်ဒါအချိန်ဆွဲတာဆိုတာသူတို့အချိန်ကိုမတန်လို့သူတို့ရနိုင်ပြီသူတို့ထိန်းနိုင်ပြီဆိုခုနပြောတဲ့အုံကြောင်းမှမရှိအောင်မဖြစ်အောင်သူတို့ဘလို့ထိန်းနိုင်မလဲလူထုနဲ့ထိန်းနိုင်မလားခုနပြောလို့မိသားအဖွဲ့တွေရှိတယ်ကျန်းပွင့်ဆိုသူတို့အဖွဲ့အစည်းနဲ့သူတို့ထိန်းနိုင်ပြီအချိန်တွေရလာပြီဆိုရင်တော့ကျွန်တော်တကယ်သူတို့ခေါ်တော့မှာဒါပဲကျွန်တော်မြင်တယ
်ဟုတ်ပါခင်ဗျအခုကျွန်တော်ပြောမယ့်စကားပဲဆရာဦးစိန်မြင်လည်းပဲအခုဖြေကြားသွားပါတယ်ဒီအချိန်ဆွဲရတယ်ဆိုတာကလည်းခုနကပြောတာဟိုတန်းနိုင်တဲ့လောက်ကတော့သူတို့ဆွဲလို့ရတဲ့လောက်ကတော့ဆွဲထားမယ်ဒီလိုဆွဲထားခြင်းဖြင့်အခုဆိုလို့ရှိရင်သူ့လက်သူ့ချင်ရလားအခုလှုပ်ချင်ရသူတို့လှုပ်လို့ရတယ်နောက်တနေ့သူတို့ကတမတာပါလီမန်ဖွဲ့ပြီးသွားတဲ့အချိန်မှာဂျန်နဲ့ဒီလွှတ်တော်ကိုယ်စားလှယ်ပါတယ်သူတို့ဩဇာကံနေပဲဖြစ်ပေမဲ့လို့အဲ့ဒီခါကျတော့ပြန်ပြီးတော့တင်ပြနေရအောင်မှတရားပါရှိသေးတာကိုဒီတော့အခုလိုအခြေအနေမှာ
အဲ့ဒါဆိုရင်အခုအခြေအနေနဲ့စာရင်ဖွဲ့ပြုတ်ချုပ်ပုံခြေကဦးတယ်နည်းနည်းပုတ်ကောင်းနေတယ်လို့ဆိုလိုတာလားဆရာကြီးက
အဲ့ဒီလိုပဲယူဆရမှာပေါ့လေဟို
တချို့တွေကအဲ့ဒါဆိုတချို့တွေကအဲ့လိုပြောနေတာတချို့တွေကအဲ့ဒါကိုလူလားလားကိုတချို့ဒီမိုကရေစီအဖွဲ့တွေကလူတွေကလည်းဒီ political space ပေါ့လေအဲ့ကြံရမြရမလားလို့သူကပြောကူးပြီးတော့
ဒါပေါ့
မာပြပြန်ဝင်သွားတဲ့လူတွေလည်းရှိတာအများလုံးသိခင်ဗျားတို့လည်းသိကြတာပဲဟုတ်တယ်မလား
ဟုတ်ကဲ့ခင်ဗျာဟုတ်ကဲ့အဲ့တော့ခုနကပြောတာပေါ့လေဒီအကြောင်းအချက်တွေကတော့ကျွန်တော်တို့မသိတဲ့အချက်လေးတွေလည်းရှိခေါင်းရှိမှာပါဒီတော့ဒီဖွဲ့စည်းပုံဥပဒေဟလားမူကြမ်းကိုဒီနှစ်တန်းမှာအပိသက်ရေးဆွဲမယ်ဆိုတာလေဒါအစိုးရအနေနဲ့သူလှုပ်ချင်ရင်လှုပ်လို့ရတဲ့ကိစ္စပဲအကုန်လုံးကနပြောသလိုပဲအမျိုးသားညီလာခံဆိုတာလည်းပဲအစိုးရချုပ်ကင်ထားတာပဲဒီတော့သူတို့ကပြီးအောင်လုပ်မယ်ကွာဆိုလည်းပြီးသွားမှာပဲလေနောက်တစ်ခုကနကပြောခဲ့တဲ့ဒီအင်ဒိုနီးရှားနိုင်ငံကသတင်းစာရှင်းလင်းပွဲမှာပဲ နိုင်ငံသားဝန်ကြီးဦးညံဝင်းကိုအင်ဒိုနီးရှားနိုင်ငံသားဝန်ကြီးကနေပြီးတော့ဒေါ်အောင်ဆန်းစုကြည်ကိုပြန်လှုပ်ပေးဖို့ကိစ္စပြောလာတဲ့အခါကျတော့ဦးညံဝင်းကဘာမှပြန်ပြီးတော့မပြောနိုင်ဘူးဆိုတာလည်းပဲသတင်းတွေထဲမှာကျွန်တော်တွေ့လိုက်ရတယ်အဲ့တော့ ဒီလိုကျင်ညာချက်တွေထုတ်တာနဲ့ပတ်သက်ပြီးတော့ရဲချုပ်ဘုံမှုချုပ်ခင်ရီကနေပြီးတော့ဒီ CRPP ဥက္ကဋ္ဌဦးအောင်ရွှေနဲ့အတွင်မှုဦးအေးသာအောင်တို့ကိုဟိုပြီးခဲ့တဲ့15ရက်နေ့ကခေါ်တွေ့ပြီးတော့ခင်ဗျားတို့ဒေါ်အောင်ဆန်းစုကြည်လွတ်မြောက်ရေးတွေပါတယ်တောင်းဆိုတာတွေမလုပ်ပါနဲ့ဆိုပြီးတော့ဟိုနာပိတ်ပင်ခဲ့တယ်ကျင်ညာချက်တွေမထုတ်ပါနဲ့ဆိုပြီးတော့လည်းချင်းချောက်ခဲ့တ လို့ချင်းဒီအသင်းအဖွဲ့ဥပဒေအဲ့ဥပဒေနဲ့ဖမ်းလို့စီးလို့ရတယ်ဆိုပြီးတော့ချင်းချောက်ခဲ့တယ်ဆိုတော့ဒါကဘာသဘောလဲ NLD ကိုဟာလာနောက်တစ်ခါမှကျင်ရဲထွင်အကုန်လုံးဖမ်းတော့မလားဆိုတာဖြစ်လာပြန်ပါတယ်အဲ့တော့ဒီကိစ္စနဲ့ပတ်သက်လို့ရောဟိုဘယ်လိုများသုံးသပ်မိလဲဆိုတာဥမောင်ကြီးပြောမလားခင
်ဟုတ်ကဲ့ခင်ဗျာအဲကျွန်တော်အမြင်ကတော့အခုလောလောဆယ်အချိန်ဟာလက်ရှိအချိန်ဟာဒီစစ်အစိုးရအနေနဲ့ NLD ကိုအမှားဖမ်းနေတဲ့အချိန်လို့ကျွန်တော်မြင်ပါတယ်အမှားဖမ်းနေတဲ့အချိန်ဆိုတာကဒီတကယ်တော့မဆို CRPB ဆိုတာမနေ့တနေ့ကမှဖွဲ့တဲ့ဖွဲ့ကြီးမဟုတ်ပါဘူးသူတို့ဒီစောစောပိုင်းကနေကဖွဲ့ထားတယ်စောစောပိုင်းလုံးကလည်းအခုလိုမျိုးကျင်ရကျက်တွေထုတ်တယ်တောင်းဆိုတာမျိုးတွေသူတို့လုပ်ပါတယ်အခုအချိန်မှဘာကြောင့်စစ်အစိုးရကဒီ CRPB ဖွဲ့နဲ့ပတ်သက်ပြီးတော့ NLD ကိုခေါ်ပြီးတော့တတိပေးရတာလဲဒါတစ်ချက်နောက်တစ်ချက်ကဆိုကြပါစို့ဒီအခုပြီးသွားတဲ့ဒီကုလသမဂ္ဂလုံခြုံရေးကောင်စီကိစ္စနောက်မြန်မာအရေးကိုကုလသမဂ္ဂလုံခြုံရေးကောင်စီတင်မယ်ဆိုတဲ့ကိစ္စမှာတကယ်တမ်းပြောမယ်ဆိုရင်စစ်အစိုးရအနေနဲ့ဒီကြော့ခွင့်ရတယ်သူတို့လွတ်သွားတယ်တကယ်ဆိုရင်သူတို့ဝင်းသာမယ်ဝင်းလဲဝင်းသာတယ်သူတို့ဒါပြီးတော့ဒီတရုတ်နဲ့ဟလာဒီရုရှားနဲ့ဟလာတောင်အာဖရိကနဲ့ဒါတွေကိုသူတို့ကျေးဇူးတင်ကြောင်းလည်းပြောပြီးပြီတကယ်ဆိုရင်သူတို့အနေနဲ့အဲ့ဒါလောက်မှဂျင်းတ်ဖို့ကောင်းတယ်ဒါပေမဲ့မဂျင်းတ်ဖဲနဲ့စစ်အစိုးရကထောက်ခံထားတယ်လို့ယူဆရတဲ့လူတွေကဒီဗြိတိန်နဲ့အမေရိကန်တိုင်အောင်ရှေ့မှာသွားပြီးတော့ဆန္ဒပြတယ်ဆိုတဲ့ကိစ္စပေါ်လာတယ်အဲ့ဒီလိုပေါ်လာတဲ့အခါမှာဒီဒီမိုကရေစီဘက်ကနေဒီမိုကရေစီပဲသားတွေဘက်ကနေအတန်တမျိုးထွက်လာပါတယ်အဲ့ဒါကဘာလဲဆိုတော့သူတို့ကဒီလိုမျိုးဆန္ဒပြခွင့်ရှိရဆိုရင်ကျွန်တော်တို့ကဆန္ဒပြခွင့်မရှိဘူးလားဆိုတဲ့သဘောမျိုးဟလာကျွန်တော်တို့လည်းဆန္ဒပြလို့ရတယ်ဆိုတဲ့သဘောမျိုးပြောလာတယ်ကျွန်တော်မြင်တာကတော့စစ်အစိုးရအနေနဲ့ကဟလာဒါမျိုးကိုဖြစ်စေခြင်းလို့ကိုအဲ့ဒီလိုမျိုးဒီလူလူလှုပ်ရှားမှုခက်ဆန်တာဟလာဒီဒီဆန္ဒပြမှုတွေကိုလုပ်တယ်လို့ကျွန်တော်မြင်ပါတယ်တကယ်လို့သာ NLD အနေနဲ့စစ်အစိုးရရဲ့ကြော်ဝင်တဲ့ကိုဝင်ပြီးတော့ဒီကနေ့လမ်းပေါ်ထွက်ပြီးတော့ဟလာဒီဆန္ဒပြရတယ်ဆိုတာမျိုး NLD လူငယ်ဖွဲ့ရပဲဖြစ်ဖြစ်လုပ်တယ်ဆိုလို့ရှိရင်ဒါ NLD ကိုဖမ်းနိုင်တယ်နောက်ထပ်အချက်တခုဖြစ်သွားပါပြီဆိုတော့ NLD ကိုအမှားဖမ်းနိုင်ဆိုတဲ့ကိစ္စမှာနှီးမျိုးမျိုးနဲ့အမှားဖမ်းနိုင်ရလို့ကျွန်တော်မြင်ပါတယ်အဲ့ဒါကလည်းသုံးတော့ကပြောတဲ့အခြေခံဥပဒေပြီးမဲ့ကိစ္စနဲ့ပတ်သက်နေတယ်လို့ကျွန်တော်မြင်ပါတယ်စစ်အစိုးရအနေနဲ့က NLD ကိုဘယ်လိုလုပ်မယ်ဆိုတော့ဟိုဟာဒီရွေးကောက်ပွဲပြီးသွားရင်ဘာလုပ်ရမလဲဆိုတော့သူတို့အနေနဲ့အသေးချာဘယ်လောက်ထိစီစဉ်ထားတယ်မထားဘူးဆိုတော့ကျွန်တော်တို့မသိပေမဲ့လို့တေချာတာတခုကတော့ NLD ပြတ်သွားလေသူတို့အတွက်အဆင်ပြေလေဆိုတော့သိကြပါတယ် NLD ပြတ်သွားတဲ့တပြိုင်နက်ဒီ69ခုနှစ်ဒီရွေးကောက်ပွဲတုန်းကဟာရွေးကောက်ခံထားရတဲ့ NLD အများစုလွတ်တော်ကိုယ်စားလှယ်တွေအနေနဲ့ကသူတို့ရဲ့ရပိုင်ခွင့်နဲ့ပြတ်သွားတယ်ဆိုတဲ့အနေအထားမျိုးရှိတဲ့အတွက်ကြောင့်အဲ့ဒါကိုတော့စစ်ဆိုးကလိုလားလိမ့်မယ်လို့ကျွန်တော်မြင်ပါတယ
်ဟုတ်ကဲ့ဥတီမောင်တောင်ပြောပါဦး
ကျွန်တော်ကကိုမောင်မြင့်အမျိုးကျွန်တော်ကလက်ခံတယ်ကျွန်တော်လည်းသဘောတူတယ်လေသဘောတူတယ်ဆိုတာကတော့ချက်ကဒါမှမဟုတ်ကျွန်တော်စတဲ့ကပြောနေတာကတော့ချက်ကဒီကောက်ပဲဖြစ်လာမယ်အဲ့ဒီဒီကောက်ပဲမှာ NLD ပါဖွင့်ပြုမလားမပြုဘူးလားဆိုတာကျွန်တော်တို့နိုင်ငံရေးတစ်ခုလုံးရဲ့တော့ချက်ဖြစ်လာတယ်လေဒီတော့ချက်ဖြစ်လာတဲ့အတွက်ကြောင့်မို့လို့အဲ့ဒီနိုင်ငံရေးပုံမှာ MTP တက်လာတဲ့အစိုးရကရဲ့တရားဝင်မှုမဝင်မှုဟာဒီမှာစကားပြောသွားလိမ့်မယ် NLD ကိုပယ်ပြီးတော့တက်လာတဲ့အစိုးရဟာလက်ရှိဖွဲ့စည်းပုံတိုင်းနဲ့လုံနေလက်ရှိလုံနေဆိုသူကဝီလာလက်ရှိအခြေအနေကနေအစိုးရဟာထပ်ပေါက်လိုချင်ပေမဲ့ရမသွားနိုင်အင်္ဂါကအကြက်တက်တွေ့မယ်အာဆီယံကလည်းအခက်အခဲအများကြီးတွေ့သွားမယ်နော်အမေရိကန်နဲ့ယူရောပကိုပြောဖို့အတွက်သူ့မှာဒုက္ခရောက်သွားမယ်ဒီအစိုးရအတိမပြူဖို့ဆိုတဲ့တက်တနာတွေအကုန်လုံးကဖြည့်ရှင်းနိုင်မှာမဟုတ်အဲ့တော့ကြီးရပါတယ်ဆိုဒီ NLD ပါဖို့မပါအဲ့တော့သူက NLD ကိုထုတ်ပြန်တဲ့အင်အားစုတစ်ခုဒီမှာအစိုးရတဲ့ကတက်နိုင်ဆုံးကျူးပန်းနေတယ်လို့ကျွန်တော်လည်းမမောင်ရဲ့ပြောသွားလို့ပဲကျွန်တော်လည်းအဲ့လိုထင်တယ်လေတော့ဒါက NLD အတွက်အင်မတန်အရေးကြီးတယ်လို့ကျွန်တော်ထင်တယ် NLD အတွက်တည်းမဟုတ်ပါဘူးကျွန်တော်တို့မြမားပြည်သူတွေအားလုံးပေါ့နော်အဲ့ဒါပြောတဲ့2009ခုနှစ်မှာပြည်ထောင်ချုပ်ပုံခြေအားဦးတွေနော်အနာခံပဲဖြစ်မယ်အကြီးကျယ်သွားပြီလို့ရေကောက်ပဲလာလို့ရှိရင်ကျွန်တော်တို့ရဲ့လူရဲ့ပါတီတခုဒါကတိုက်ခိုက်အားစုအားလုံးရဲ့တော့ချက်အကြဆုံးကိစ္စတခုဖြစ်လာတယ်လို့ထင်တယ်အဲ့တော့ ဒီစိတ်သဏ္ဍာန်ဘယ်လောက်ပဲစိတ်အားထက်သန်နေနေကျွန်တော်တို့ရှင်းနေဒီစစ်စစ်လေးဒီပြဿနာလေးကိုဘယ်လိုကြိုက်ပြောမလဲစဉ်းစားဖို့ပေါ့နော်ဆိုတော့ကိုမောင်ကြီးပြောတယ်ကျွန်တော်လုံးဝသဘောတူပါတယ
်အဲကျွန်တော်ခုနကဥကမောင်ကြီးပြောတယ်ခုနကရုပ်ောက်ပဲဒါပထမဟိုကြော်လို့ချက်ကတော့ဟိုစီဟိုဟာတော့အဲ့လူလူခိုင်ပဲပေါ့နော်အဲ့ဒါလဲအဲကျွန်တော်တို့သိပြီးတော့အာမျောလင်းစရာအကြောင်းမရှိဘူးဘာလို့ဆိုတော့ကျွန်တော်တို့တောင်ဟိုအရင်မဥနေဝင်လက်ထက်တုန်းကလည်းကျွန်တော်တို့ဒီလူဆာလူလူခံယူခဲ့ဆန္ဒခံယူပဲလုပ်ပြီးသူတို့ပဲအာကို90အာရာဂိုင်းနှုန်း90ကျော်နဲ့ကိုသူတို့နိုင်သွားတာပဲသူတို့ထပ်ပေါင်းယူသွားတာပဲဒါအခုအလုံးနဲ့သိတဲ့အတိုင်းပဲဆိုတော့နောက်တစ်ခါဒါမျိုးပြန်လှည့်လာမယ်ဆိုရင်လည်းဒီမဆာလာဆိုတာအတိုင်းပဲသူတို့လုံးမှာဒါလုံးဝအာကျွန်တော်ယုံကြည်တယ်ဆိုတော့ဒီကလည်းဒါသူတို့ကြော်လွားမှာခုနပြောလို့အချိန်ပေါ့လေသူတို့အချိန်ယူနေတာခုနသူတို့အင်အားသူတို့ခုနဘလောက်သူတို့စီယုံနိုင်နေသူတို့အင်အားတွေသူတို့ပြည်သူလူတွေကသူတို့ဘက်ကလူတွေကိုသူတို့ဘလောက်စီယုံနိုင်နေအဲ့ဒါအချိန်ရပြီခေဆိုအောက်ကတက်လာတဲ့သူတို့ကဒီအဖွဲ့စည်းတွေခုနခုဆိုခုကြီးရွာစပြီသူတို့အကုန်လုံးဟာအကုန်လုံးသူတို့အကုန်လုံးတောက်လျှောက်တင်တန်းနေပြီးသူတို့လုံနေတာအဲ့တော့ဒါတွေကိုသူတို့အချိန်ကြပြီသူတို့အထက်ကအောက်ကလူတွေကကျွန်တော်တို့တော့အကုန်လုံးထိန်းသိမ်းနိုင်နိုင်လုံနိုင်ပြီပါပြီဆိုရင်သူတို့အထက်ကလူတွေကအရင်လုံတော့ဆိုသူပြီးမှာအကုလုံးကတော့သူတို့ကတော့အကုလုံးကကျဖွဲ့စည်းအုပ်ချုပ်ပေါ်တဲ့သူတို့လည်းအကုလုံးပြီးပြီသူတို့ဒါနောက်တနေ့ဆိုပြီးပြီဆိုရင်သူတို့လက်မထိုးလိုက်ရင်ပြီးတာပဲဒါအဲ့တော့ခုနအထက်အောက်ကအခြေအနေသူတို့တိုင်းပြည်အခြေအနေကိုကြည့်ပြီးသူတို့ထိန်းနိုင်သိမ့်နိုင်မယ်လုံနိုင်တဲ့အခြေအနေသူတို့ထည့်လိုက်မှာဒါပဲနောက်တစ်ချက်ကတော့ခုနရေကော့ဖွဲ့ရေကော့ဖွဲ့မှာတော့ခုန NLD ကလုံးဝသူတို့ကတော့အာမပါအောင်လို့သူတို့ကြိုးစားနေအခုလဲသူတို့ပါအောင်ပါဘူးလဲမခံဘူးဆိုတော့ NLD မပါပဲရွေးကောက်ပွဲလုပ်တဲ့ယူတော့ပွဲရလာတာတော့သူတို့ပဲနိုင်မှာဒါသေးကြတယ်ဟာလားအဲ့တော့အဲ့ဒါကိုအသီးမပြူတော့မပြူတာတော့ဒါနောက်တစ်ပိုင်းဒါကျွန်တော်တို့အာဒီအိန္ဒိယရဲ့နိုင်ငံတွေကတော့ဒါတို့သူတို့ကတော့အသီးမပြူကြမှာပဲဒါပေမဲ့ဒီဥရောပနဲ့အမေရိကန်တို့ကဒါအသီးမပြူလားမပြူလားအဲ့တော့အဲ့နောက်ဆက်တွဲကတော့ကျွန်တော်ဒါနောက်မိနစ်3နဲ့ကြာမှတော့ထပ်ပြီးပြောရမှာပဲအဲ့တော့ NLD အနေနဲ့ကအာယူကော့ပွဲဖွင့်လာရင်သူတို့လည်းဘာပွင့်မဖြစ်ဘူးဆိုရင်ဘလို့ဆက်ပြီးတော့ရည်ရတည်ပြီးသွားမယ်ဘလို့ဆက်လို့ရှာမယ်ဆိုတော့ဒါသူတို့အများကြီးစဉ်းစားရမယ့်ပိုင်းလေးရှိတယ
်အဲ့ဒါဟိုခုနဆရာစိတ်နေပြောသွားလို့ပဲခဏချင်းတစ်ခုရှိနေတယ်အဲ့ဒီတစ်ခုလုံးအတွက်တော့ရှင်းပြထားမယ်တော့သိကြလားတော့ကျွန်တော်တို့နိုင်ငံကလိုပဲဖြစ်ဖြစ်အဲ့ဒီလိုပြင်ဆင်ရမှာလဲကျွန်တော်တို့ကချဖို့ဆိုတဲ့စိတ်သက်ပဲပေါ့နော်ဆိုတော့အခုကျွန်တော်တို့ဒီစေဆိုးရကနေမှမြန်မာဒီမိုကရေစီဖွဲ့ချုပ်နဲ့မြို့စင်အားစုတွေကိုငါတို့နဲ့မင်းတို့နဲ့နော်ရန်သူသဘောသက်သန်နေတာပေါ့နော်သူတို့ကအဲ့လိုသဘောထားပြီမဲ့လို့ကျွန်တော်ကအဲ့လိုသဘောမထားဘူးအဲ့ဆိုဗမာကြီးဟာပြိပကခြေလာပြီးကျွန်တော်တို့ဖြတ်ရမယ်တနည်းတစ်ပုံတော့ဖြတ်ရမယ်ဆိုတဲ့အကြမ်းဖက်တဲ့နိုင်ငံရေးစိတ်ဓာတ်နဲ့တက်ကိုယ်တဲ့စကားပြောရမယ်ဒီလူတို့ကိုလည်းစကားပြောရမယ်။ကံတူလို့သူတို့ကိုကျွန်တော်တို့သဘောမထားဘူး။နော်အဲ့ဒီစိတ်ဓာတ်နဲ့ကျွန်တော်တို့အလုတ်လုတ်ရမယ်လို့ကျွန်တော်ကတော့အဲ့လိုထင်တယ်လေ။နော်အချိန်ကြီးကတော့ကျွန်တော်တို့တိုင်းပြည်ကအဓိပ္ပာယ်ကိုဖျက်ဖို့တော့အချိန်ရောက်နေပြီ။ဘယ်သူစပြီးဖျက်မလဲပေါ့နော်။
အဲ့တော့ကျွန်တော်လုံးဝထောက်ခံတယ်ခေါင်းကဖြစ်လာမယ်ကျွန်တော်တို့ပြည်တွင်းအခြေအနေကတော့ကျွန်တော်နိုင်ငံရေးရပဲဖြစ်စေရမယ်အကုန်လုံးပြည်တော်စုကိစ္စကိုဗမာတွေအချင်းဖြစ်တဲ့ကိစ္စကိုကျွန်တော်စစ်တပ်နဲ့ဟိုတော့နိုင်ငံရေးအဖွဲ့အစည်းတွေအကုန်လုံးတယောက်နဲ့တယောက်နဲ့ကဟိုခေါင်းကပြောနိုင်ငံရေးနဲ့ပဲတွေ့ဆုံဆွေးနွေးပြီးဖြစ်စေအဲ့ဒါကတော့အဲ့ဒါကျွန်တော်အနေမြင်တော့အဲ့ဒါအမှန်ကန်ဆုံးလို့ကျွန်တော်မြင်တာပဲ
ဟုတ်ပါတယ်ခင်ဗျကျွန်တော်တို့ဒီမြန်မာနိုင်ငံမှာအခုဖြစ်ပေါ်နေတဲ့အခြေအနေတွေကလည်းပဲတိုင်းပြည်မှာကနစ်နာနေတာကကြာပြီနှစ်ပေါင်းများစွာကြာလာခဲ့တဲ့ဒီပြိပခါတွေတွင်မှာအများဆုံးဒုက္ခခံရတာတော့ပြည်သူတွေပဲဒီတော့ဒီရွေးကောက်ပွဲတစ်ခုဖြစ်မြောက်လာလို့အစိုးရအဖွဲ့ဖွဲ့နိုင်မယ်ဆိုရင်ဒါကတိုင်းပြည်ကအလားဒီအရက်ဖက်အစိုးရနဲ့ဒီနိုင်ငံရေးနီးစနစ်တစ်ခုကြာကြာနာနာချမှတ်ပြီးသွားနိုင်မယ်ဆိုရင်တော့ဒါအကောင်းဆုံးဖြစ်လာမှာပါဒါပေမဲ့လို့ဒီအခုဒီစကြာကာလမှာဒီအခုဖွဲ့စည်းပုံမူကြမ်းကိုဒီ2009ခုနှစ်မှာအပြစ်သတ်ရေးဆွဲမယ်ဆိုတဲ့ကိစ္စကိုအများလက်ခံလာနိုင်အောင်လုံနိုင်ဖို့လည်းအရေးကြီးပါတယ်။ဒီတိုင်းလူပြည်သားတွေဒုက္ခရောက်နေကြရတဲ့အခြေအနေဆိုးတွေကနေပြီးတော့အများဆုံးပေါ့လေလွတ်မြောက်ပြီးနိုင်ငံရဲ့ကောင်းရာကောင်းကြောင်းဖြစ်မြောက်လာနိုင်ဖို့အတွက်ကိုဒီတော့နိုင်ငံကောင်းဆောင်လုပ်နေတဲ့ပုဂ္ဂိုလ်တွေအနေနဲ့ခေါင်းအေးအေးနဲ့မျက်မျက်တားတာအကျိုးကြောင်းဆင်ခြင်ပြီးတော့လုံနိုင်ကြဖို့ကိုပဲကျွန်တော်တို့ကတော့ညှို့လင့်နေကြမှာပေါ့ခင်ဗျာ။အဲ့တော့ဒီနေ့သကဝိုင်းအတွက်ကအချိန်လည်းပြည့်မြောက်နေပြီဖြစ်တဲ့အတွက်ကြောင့်ကျွန်တော်ဒီမှာပဲရန်နာပြစေခင်ဗျာ။အခုလိုပါဝင်ဆွေးနွေးပေးတဲ့အတွက်ကြောင့်ဒီအမေရိကန်ခြေစိုက် GHB နော်မြန်မာနိုင်ငံတရားမျှတရေးနဲ့လူ့ခွင့်ရေးအဖွဲ့ပြောရေးဆိုခွင့်ရှိသူဒေါက်တာဦးစိန်မြင့်နောက်ဒီနော်ဝေးနိုင်ငံခြေစိုက် BMA ခေါ်မြန်မာသတင်းသမက်ကအတွင်မူဒေါက်တာဦးမောင်မြင့်နဲ့ ဒီနေ့ကျွန်တော်တို့ဒီအာမခလုံးနဲ့သိရတိကြတဲ့တိုင်းဒီအချိန်ကအမေကစင်အိဒါဂျိုဟောင်းဒေါက်တာဦးတမောင်တန်းတို့ကိုကျေးဇူးတင်ရှိကြောင်းပြောကြားရင်ဤကုန်းချုပ်ပြသည်ခင်ဗျာဒေါက်တာရှင်ပရိသာပေါင်းကိုစိတ်နှပြချမ်းမာရှင်လန်းကြပါစေ